ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အာဖဂန်နစ္စတန်နိုင်ငံတွင်းလုပ်ငန်းတွေကိုနောက်ထပ်6လဆက်ပြီးလုပ်ကိုင်နိုင်ရေးအတွက်တောက်ကြံတွေကမဲခွဲဆုံးဖြတ်ရမှာကန့်ကွက်သူမရှိတညီတညွတ်ထဲအတည်ပြုခဲ့ကြပါတယ်
။ The draft resolution has been adopted unanimously as resolution 2596.
မဲခွဲရမှာရလကတော့အဆိုပြုချက်မူကြမ်းအတွက်ထောက်ခံမဲက15မဲဖြစ်ပါတယ်။ဒီဆုံးဖြတ်ချက်အမှတ် 2596 2020တကူကန့်ကွက်သူမရှိတညီတညွတ်ထဲအတည်ပြုလိုက်ပါပြီလို့လုံခြုံရေးကောင်စီအလက်ကျဥက္ကဋ္ဌဖြစ်တဲ့ကုလသမဂ္ဂဆိုင်ရာအိုင်လန်အမြဲတမ်းကိုယ်စားလှယ် Geraldine Nelson ကမဲခွဲပြီးမှကြေညာလိုက်တာဖြစ်ပါတယ်ဒီဆုံးဖြတ်ချက်အတွက်မူကြမ်းကို Norway နဲ့ Estonia နိုင်ငံတွေကရေးဆွဲခဲ့ကြတာဖြစ်ပြီးတာလီဘန်တွေဘလို့အုပ်ချုပ်မယ်ဆိုတော့ကိုအကဲဖြတ်နိုင်ဖို့အဖွဲ့ဝင်နိုင်ငံတွေကိုအချိန်ပေးခဲ့တာဖြစ်ပါတယ်ဒီဆုံးဖြတ်ချက်ကြောင့်လာမယ့်လတွေအတွင်းကုလသမဂ္ဂရဲ့လုပ်ငန်းတွေဖြစ်တဲ့အာဖဂန်နစ္စတန်နိုင်ငံတွင်းကလူခွင့်ရေးဆိုင်ရာတွေကလေးငယ်တွေကိုအကာအကွယ်ပေးမှုနဲ့အရသားတွေအပေါ်ကျူးလွန်မှုရှိမရှိစောင့်ကြည့်တာတွေလှုံ့ဆော်နိုင်မယ့်အပြင်စီမံအုပ်ချုပ်ရေးဆိုင်ရာအဆင့်အလုံးမှာအမျိုးသမီးတွေအပြည့်အဝပါဝင်ဆောင်ရွက်ဖို့အထောက်အကူရစေမှာဖြစ်ပါတယ်။ပြီးခဲ့တဲ့လအမေရိကန်တပ်တွေရုတ်သိမ်းခဲ့တဲ့နောက်ပိုင်းအာဖဂန်ကိုထိန်းချုပ်ထားတဲ့တာလီဘန်တွေကအလုံးစုံပါဝင်တဲ့အစိုးရတပ်ဖွဲ့မယ်လို့ကြေပေးပေမဲ့သူတို့ကျင်းညာတဲ့ယာယီအစိုးရအဖွဲ့တွေမှာတော့အမျိုးသမီးတွေလူနည်းစုဝင်တွေကိုထည့်သွင်းမထားပါဘူး။